NLD
အစိုးရရဲ့ပြီးခဲ့တဲ့အစိုးရတပ်တန်း၃နှစ်တာကာလအတွင်းတက်မတော်အနေနဲ့စစ်ပွဲအသုံးစရိတ်ဘလောက်ရှိတယ်လဲနဲ့ဘယ်နှစ်မှအများဆုံး၃ရက်တလဲလို့သတင်းသမားတအူးကမေးမြန်းမှုကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဖော်မှုချုပ်ဆောင်မင်းထွန်းကအခုလိုပြောခဲ့တာပါလက်ရှိလေဒီကျုပ်အစိုးရလက်ထက်၃နှစ်ပြန်မှာပေါ့နော်စစ်ပွဲအသုံးစရိတ်ပေါ့ဘယ်လောက်လောက်ရှိတော့ဒီ၃နှစ်ပြန်
ွဲမှာဘလောက်သုံးခဲ့တယ်ဆိုတာထုတ်ပြန်လည်းမရှိဘူးမြန်မာကတမတော်ဆိုရင်တော့ထုတ်ပြန်နိုင်မှာ
တမတော်ရဲ့ဆောင်ရွက်ချက်တွေကိုရှင်းလင်းရမှာတမတော်ကကလေးစစ်သားအသုံးပြုသူစည်ရင်းကနေမြန်မာနိုင်ငံကိုပယ်ဖျက်နိုင်ရေးအတွက်ဆောင်ရွက်နေပြီး2018ခုနှစ်အတွင်းအသက်18နှစ်မပြည့်ပဲတမတော်ရဲ့ကိုဝင်ရောက်ခဲ့သူ85ဦးနဲ့2019ခုနှစ်မှာမတ်လအထိ32ဦးကိုမိဘတွေထံလွှဲပြောင်းပေးခဲ့တယ်လို့ပြောပါတယ်။မောင်နှောမျိုးနဲ့အင်းတင်ကျေးရွာလူသက်မှုနဲ့ထောင်နှံ10နှစ်ချမှတ်ခံထားရတဲ့တမတော်သား9ဦးလွတ်မြောက်သွားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမေးမြန်းမှုအပေါ်ဆက်ဥပဒေချုပ်ရုံးကဘုံမူကြီးအောင်ခင်သိန်းကအခုလိုပြောပါတယ
်ကျွန်တော်တို့စစ်တရားရုံးကအရာရှိ၄ဦးနဲ့စစ်သည်၃ဦးဒီလူသားမှုမှာပူပေါင်းပါဝင်မှုတွေထောင်နှံ10နှစ်ချမှတ်ခဲ့ပါတယ်အရာရှိနဲ့စစ်သည်တွေကိုတစ်ဆယ်နယ်ပယ်ကျင်းတော့ကျွန်တော်တို့ပူဆောင်ခဲ့ပြီးဖြစ်ပါတယ်ဒီနောက်ကြီးပြောတဲ့ပြန်ပတ်မှလွတ်ပြီးဆိုတာကတော့ကျွန်တော်တို့တည်ပြုနိုင်ခြင်းမရှိသေးပါဘူ
းမန္တလေးနန်းတွင်းနဲ့မြအူးမျိုးကရှေးဟောင်းရင်ကျေးမှုနယ်မြေတွေမှာတမတော်ကတပ်စခန်းတွေနေရာချထားမှုနဲ့ပတ်သက်ပြီးဖယ်ရှားပေးနိုင်မှုရှိမရှိ RFA သတင်းဌာနရဲ့မေးမြန်းချက်ကိုတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းပြောတာက
မန္တလေးနဲ့ပတ်သက်တဲ့နေရာတွေဟာအရင်ကတည်းကတပ်ကနေရှိခဲ့တဲ့နေရာဖြစ်တယ်အကျိုးတော်ချင်းချင်းအနေနဲ့ကျွန်တော်တို့ကမြို့ထဲမှာရှိတဲ့တကယ်ရှေးဟောင်းအမွေနေနေရာတွေအရေးကြီးတဲ့နေရာတွေကိုတမတော်အစိုးရလက်ထက်ကတိုင်ကျွန်တော်နားတော်ဆောက်ပေးခဲ့တယ်။နန်းတော်တိဆောက်ပေးပြီ။အဲ့ပတ်ဝန်းကျင်မှာခြိကြိုက်တဲ့နေရာတွေကတက်တီကိုကျွန်တော်တို့ကြောင်းရွှေ့ပေးခဲ့တာရှိတယ်။မြောက်ဦးမှာတန်ရင်သုံးရင်ရှိတယ်။မြို့ပြင်မှာတန်ရင်သေးရင်မြို့ထဲမှာတန်ရင်သေးရင်အဲ့နေရာတွေမြို့ပြင်မှာနေတဲ့တန်ရင်တွေရောမြို့ထဲမှာနေတဲ့တန်ရင်တွေရောဒီညီသည့်မြောက်ဦးမြို့ထဲမှာရှိတဲ့ရှေးဟောင်းအဆောက်အဦမှာလည်းမထိခိုက်ဘူး။ရှေးဟောင်းအဆောက်အဦနေရာမှာလည်းမရှိဘူး။
ဒါအပြင်တမတော်ရဲ့တိမ့်စီခံလဲရမြေတွေကိုဘလို့မူဝါဒတွေနဲ့ပြန်လဲဆွတ်လွတ်နေတယ်လို့သတင်းသမားတဦးကမေးခဲ့ပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကနေအခုနှစ်မေလအထိတမတော်ကတိမ့်စီခဲ့တဲ့မြေဧက2,800ကျော်ကိုနိုင်ငံတော်ကိုဆွတ်လွတ်ခဲ့ပြီးဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဗိုလ်မှူးချုပ်အောင်ကျော်ဟိုးကပြောပါတယ်
။ဒါတွေကိုကျွန်တော်ပြန်လဲဆွတ်လွတ်ပြီးတော့ရောက်တယ်မရောက်ဘူးရတယ်မရောက်ဘူးဆိုတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝန်ကြီးဌာနကနေပြန်လဲဆွတ်လွတ်ပေးပေမဲ့လည်းတောင်သူတွေကိုမရောက်ဘဲနဲ့ကျန်းကျန်နေတယ်ဆိုတဲ့အပိုင်းတွေကတော့ဒီနိုင်ငံတော်အပ်တဲ့မြေတွေကိုနိုင်ငံတော်ကိုစားသက်ဆိုင်ရာလေယာဉ်မြေနဲ့အခြားမြေတည်ရှိခဲ့တဲ့ပြန်လည်စီစီကော်မတီအစင်းချင်းဖြစ်တဲ့တိုင်းခရိုင်မြို့နယ်တွေကနေပြီးတော့ပြန်လည်စီစီရပါတယ်။အဲ့မှာပိုင်ချင်းဟုတ်မို့တောင်ကန်တဲ့မြေရဲ့ကွင်းမှဥပိုင်အမှတ်ဧကရီမှန်မှန်မှန်ပိုင်ဆိုင်မှုအထောက်အထားစတဲ့အခြေအနေတွေကိုစီစီရပါတယ်။အဲ့ဒါတွေကြောင့်မို့လို့ကျွန်တော်တို့ဒီရည်ဒီသူတို့စီစီမှုကြောင့်ကြံကြနေတယ်လို့ပဲကျွန်တော်သုံးသပ်ရပါတ
ယ်တမတော်သားတွေအခရိလိုက်စားမှုတွေရှိရင်ဘလို့ကင်တွယ်ဖြည့်ရှင်းတယ်လဲဆိုတော့မိကွန်းကိုတော့တက်တွင်းမှာပြင်းထန်တဲ့အေးအေးယူမှုတွေရှိကြဘုံမှုချုပ်ဆောင်မင်းထွန်းကပြောပါတယ
်ပြောရင်ဗျာရှိကြီးအစင်ပေါ့ကျွန်တော်တဲ့အစင်မြင့်တဲ့လူတွေဗျာရှိကြီးအစင်ကြီးအေးအေးယူခဲ့တာရှိတယ်တရားဝင်ထောက်ပြန်နေမပြူပါဘူးဒါမှမဟုတ်ကပြောဒါသတင်းတော့တွေလည်းသိပြီးသားဘယ်သူတွေပါရညာတော့ပြောစရာအကြောင်းလည်းမရှိဘူးအခရိလိုက်စားမှုကော်မရှင်ကနေပြီးဓာတ်ရိုက်ကင်တွယ်အေးအေးမယူဘူးဆိုမှအခရိလိုက်စားမှုကော်မရှင်ကအေးအေးယူရတဲ့ပုံပြီးပြင်းထန်ပါကျွန်တော်တို့အေးအေးယူပါပုံပြင်းထန်ဆောင်ရမ်းကြည့်ပါ။ဟိုပြင်းထန်တယ်ဆိုတာတွေ့တယ်။
ကာကွယ်ရေးဝန်ကြီးဌာနဟာနိုင်ငံတော်အစိုးရရဲ့ချမှတ်ထားတဲ့လမ်းစဉ်အတိုင်းသာဆောင်ရွက်နေတာဖြစ်ပြီးရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေတွေကိုလည်းအစိုးရရဲ့ညွှန်ကြားချက်အတိုင်းသာအကောင့်ထည့်ဖို့ဆောင်ရွက်နေတယ်လို့အမြဲတမ်းအတွင်းဝင်ဗိုလ်မှူးချုပ်အောင်ကျော်ဟိုးကပြောပါတယ်ရှင်။ကျွန်မဝေမာထွန်းပါ